မင်္ဂလာပါရှင်။အခုဆက်ပြီးတော့အပတ်စဉ်ထုတ်လွှင့်ပေးနေတဲ့အမျိုးသမီးဌာနကိုတင်ဆက်ပေးပါမယ်။ကျွန်မခင်ဗျူထွေးပါရှင်။မြန်မာနိုင်ငံမှာအထူးရွေးကောက်ပွဲကျင်းပဖို့တလကျော်လေးပဲလိုပါတော့တယ်။ဒီထွေးထွေးမှာ COVID-19 ကူးစက်မှုတွေကလည်းတနည်းတစ်ခြားပိုးပြီးတော့ဆိုးလာနေတာကြောင့်အသွားအလာကန့်သတ်မှုတွေရှိနေတဲ့အခြေအနေအောက်မှာမိသားစုချမ်းမာရေးစားဝတ်နေရေးအခြေအနေတွေကလည်းရှိနေတာပါ။ဒီလိုအခြေအနေမျိုးမှာအမျိုးသမီးမဲဆန္ဒရှင်တွေအနေနဲ့ရွေးကောက်ပွဲပေါ်စိတ်ဝင်စားမှုဘယ်လိုရှိပါလဲ COVID-19 ကပ်ပြီးအခြေအနေတွေကြားကျင်းပဖို့ရှိနေတဲ့ရွေးကောက်ပွဲမှာအမျိုးသမီးတွေဘယ်လိုပါဝင်လှုပ်ရှားနေကြပါလဲရွေးကောက်ပွဲနဲ့အမျိုးသမီးပါဝင်မှုတွေနဲ့ပတ်သက်လို့အစီအစိုက်သုတေသနလှုပ်လာခဲ့တဲ့မြို့မြန်မာဖောင်ဒေးရှင်းအဖွဲ့ကရွေးကောက်ပွဲဆိုင်ရာအကြံပေးမမျှနနာတင်ကိုဆက်သွယ်မိနေပြီးဒီသတင်းမဲ့အမျိုးသမီးကဏ္ဍမှာတင်ဆက်ထားပါတယ်ရှင်မင်းအနန္ဒာသိန်းတို့ရဲ့ဒီ New Myanmar Foundation အဖွဲ့ရပါတော့ဒီရွေးကောက်ပွဲနဲ့ပတ်သက်တဲ့သုတေသနလုပ်တာတွေရှိတယ်။နောက်လူမှုစစ်တမ်းကောက်တာတွေရှိတယ်ဆိုတော့လေဒီရွေးကောက်ပွဲကျင်းပဖို့အခုဆိုတလားကြော်ပဲလို့ရတယ်။ဒီအချိန်မှာဒီ COVID-19 ဆက်ရောဂါကလည်းရှိနေတယ်ဆိုတော့သွားလာကန့်သတ်တာတွေရှိတယ်။နောက်အလုံးလောက်ရတဲ့အခါမှာမိသားစုစာဝတ်နေရေးကျန်းမာရေးပူပန်ရတာတွေလည်းဒါအရင်အခြေအနေနဲ့မတူတဲ့အခြေအနေအနေထားတွေရှိနေတာဆိုတော့အခုလိုအချိန်မျိုးမှာဒီမဲဆန္ဒရှင်ပြည်သူတွေအနေနဲ့သူပြစ်ဒီအမျိုးသမီးတွေအနေနဲ့အခုလိုအချိန်မျိုးမှာဒီရွေးကောက်ပွဲပေါ်စိတ်ဝင်စားမှုကဘယ်လိုတွေတွေ့ရပါသလဲရှင
့်ဟုတ်ကဲ့ကျွန်မရေပေါ့ကျွန်တော်တို့အခုဒီအမျိုးသမီးတွေရဲ့ဒီရွေးကောက်ပွဲအပေါ်မှာစိတ်ဝင်စားမှုဆိုတဲ့အပိုင်းမှာကြတော့ဟိုအခြေအနေရောကွာနိုင်တာပေါ့နော်ဟိုအခြေအနေကွာနိုင်နေဆိုတာကဒီအမျိုးသမီးတွေထဲမှာလည်းဒီစာဝတ်နေရေးအတွက်ကိုဒီရုံးကလှုပ်ရှားနေရတဲ့ဒါနေ့စဉ်အတွက်ကိုပေါ့နော်ဒီလုပ်နေရတဲ့ဒီအမျိုးသမီးတွေလည်းရှိပါတယ်အထူးသဖြင့်ကတော့ဒီ COVID-19 အခြေအနေမှာဒီဟိုအလုပ်လက်မဲ့ဖြစ်သွားတဲ့ဒီအမျိုးသမီးတွေလည်းရှိရပေါ့နော်ရှိရဆိုတဲ့အခါကျတော့ဟိုဘာလဲပြောတော့ဟိုဒီအနေနဲ့အများတော့ဒီဟိုပေါ့ဒီမဲပေးမဲထွက်ပေးဖို့အတွက်ကိုသူတို့ဒီအမျိုးသမီးတွေရဲ့စိတ်ထဲမှာလည်းဒီဟိုပေါ့စိတ်ပိုင်းဆိုင်ရာဒီမလုံခြုံမှုပေါ့နော်အဲ့လိုမျိုးသူတို့မှာဒီစိုးရိမ်မှုကမျိုးတော့ရှိရဒါပေမဲ့လည်းဟိုဒီမဲတော့မပေးဘူးလို့တော့ဒီဆုံးဖြတ်တဲ့ပေါ့နော်ကျွန်တော်တို့ရဲ့ဒီစစ်တမ်းတွေအရဆိုလို့ရှိရင်တော့တိတ်အများကြီးမတွေ့ရဘူးပေါ့နော်ကျွန်တော်ဟုတ်
ဟုတ်ကဲ့ကျွန်မတခုတိထားတာကဒီမကြသေးရင်တုန်းကပဲမမ်းမြနန္ဒာတင်တို့ရဲ့ New Myanmar Foundation ကနေပြီးတော့ဒီလာမဲ့ရွေးကောက်ပွဲအပေါ်မှာအမျိုးသမီးတွေရဲ့ဒီစိတ်ဝင်စားမှုဒီရွေးကောက်ပွဲနဲ့ဒီအမျိုးသမီးတွေရဲ့ပါဝင်မှုပေါ့နော်ဒါတွေနဲ့ပတ်သက်ပြီးတော့လူလူစစ်တမ်းတခုလုပ်ခဲ့တယ်လို့သိရပါတယ်အဲ့ဒါတွေနဲ့ပတ်သက်ပြီးတော့လည်းနည်းနည်းလောက်ပြောပြပေးပါလားရှင
်ဆောပေါ့အဓိကတော့ကျွန်မရဲ့ဒီပေါ့ဒီအမျိုးသမီးမဲဆန္ဒရှင်တွေပေါ့နော်သူတို့ကဒီဟို COVID-19ကာလာပြေးမှာသူတို့ဒီဟိုပေါ့အနေနဲ့တော့ပြေးမလာပါတော့နောက်ပြီးတော့သူတို့ဒီကောဒီအမျိုးသမီးရှိကလေးလောင်းနေပေါ်မှာဒီပို့ပြီးတော့မှဒီထောက်ခံအပြည့်မှုရှိနေတာပေါ့နော်ဒီအမျိုးသမီးတွေရဲ့ကောင်းကြောင်မှုကိုဒါအမျိုးသမီးအချင်းချင်းရောဘယ်လိုဒီသဘောထားလဲပေါ့နော်ဒါဒီအချင်းချင်းပေါ်မှာမူတည်ပြီးတော့တချို့မျိုးကုန်းတွေပေါ့နော်ဒီ woman လုပ်တာတွေနဲ့ပတ်သက်ပြီးတော့မှဒီမျိုးကုန်းတချို့ကိုဒီနည်းနည်းနဲ့လာဖြစ်ပါတယ
်ဟုတ်ကဲ့အဲ့ဒီတော့ဒီအမျိုးသမီးတွေအနေနဲ့ရွေးကောက်ပွဲပေါ်ဆောဆောပြောတဲ့မိကုန်းဒီအချိန်ပေါ်တော့အမျိုးသမီးအချင်းချင်းအမျိုးသမီးလက်တော်ကိုယ်စားလှယ်လောင်းနေအပေါ်မှာထောက်ခံမှုအားနောက်ဒီရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့သူတို့ရဲ့တုံ့ပြန်မှုပေါ့မြင်ရတဲ့လောက်ကလေးရောနည်းနည်းလောက်ရှင်းပြပေးပါလားရှင
်ကျမတို့မှာဒီကလရှိရွေးကောက်ပွဲစောင့်ကြည့်လာတဲ့သူရှိရပေါ့နော်ဒီပြည်နည်းနည်းတိုင်းအားလုံးမှာကျမတို့ဒီအားလုံးမှာအယောက်တရာပေါ့နော်အယောက်တရာရှိပါတယ်ဒီအယောက်၄၀ရာတော့သူတို့ဒါ daily report ဒီလုပ်ပေးကြတာပေါ့နော်ဆိုတော့ကျွန်တော်တို့ရဲ့ဒီကလရှိရွေးကောက်ပွဲလေးလာသူတွေတနေပြီးတော့မှဒီအမျိုးသမီးမဲဆန္ဒရှင်တွေကိုမေးမြန်းပြီးတော့မှသူတို့ဒီအစီအစဉ်ဆန်းလေးတွေပို့ကြတာပေါ့နော်ပို့ရတဲ့အခါမှာကျမတို့ဒီအမျိုးသမီးပေါင်း658ဦးပေါ့နော်ဒီစက်တင်ဘာလပြည့်မှာမေးမြန်းဖြစ်ခဲ့တယ်ပေါ့နော်မေးမြန်းဖြစ်ခဲ့တဲ့ဒီမိကုန်းတွေထဲမှာတော့ကျတို့ဒီ2015လောက်ကဒီနေပေးခဲ့သလားဆိုတာရယ်ဒီအခုဒီ2020ရွေးကောက်ပွဲမှာရောမေးတော့ပြီးမှလားပေါ့နော်အဲ့လိုမျိုးမျိုးကုန်းလေးတွေကိုကျမတို့ဒီနေပေးခဲ့ပါတယ်ဆိုတော့ဒီမှာဆိုရင်ဒီဖြေတဲ့ခြေကမှကျမတို့ဒီပေါ့ဒီအမျိုးသမီးတွေရဲ့ဒီ2015မှာဒီ30ရာခိုင်နှုန်းလောက်ကတို့မေးမပေးခဲ့ဘူးပေါ့နော်ဒီ2015ရွေးကောက်ပွဲတုန်းကအဲ့လိုဖြေခဲ့ပါတယ် အခုကတော့အခုဒီ20ရေတောက်ပွဲမှာဒီမေးသွားပေးမှလားဆိုတဲ့ဒီမိကုန်းပေါ်မှာတော့ဒါ80ရာခိုင်နှုန်းကျော်လောက်ကတော့ဒါမေးသွားပေးမယ်ဆိုပြီးတော့မှဖြေတယ်။အဲတချို့တွေကတော့ဒီ2020ရေတောက်ပွဲအတွက်ကိုအနေပေးမယ်မပေးဘူးဆိုတဲ့အပိုင်းကိုဒါမဆုံးဖြတ်ရသေးဘူးဆိုပြီးတော့လည်းဒါဖြေဆိုကြပါရဲပေါ့နော်။အဓိကတော့ဒီမေးပေးမယ်မပေးဘူးလို့မဆုံးဖြတ်ရသေးတဲ့သူတွေကအဓိကတော့ဒီကိုဗစ်အခြေအနေမှာဒါတို့ဒါဒီလိုမျိုးသိချင်မှုရှိမလားပေါ့နော်ဒီတက်မကြီးနဲ့ပတ်သက်တဲ့အဲဒီအခြေအနေတွေအကောက်ွယ်ပေးမှုတွေပေါ်မှာအခြေတည်ပြီးတော့လေဒါအခြေအနေကိုကြည့်နေလို့ဆိုပြီးတော့မှဒါဖြေရတဲ့သူတွေလည်းရှိရပါပေါ့နော်
ဟုတ်ကဲ့အမျိုးသမီးကောင်းဆောင်တွေအပေါ်မှာဒီအမျိုးသမီးနိုင်ငံရေးသမားတွေအမျိုးသမီးလွတ်တော်ကိုယ်စားလှယ်တွေအပေါ်မှာအမျိုးသမီးမဲဆန္ဒရှင်တွေရဲ့ယုံကြည်မှုအောင်ဘယ်လိုတွေ့ရလဲရှင
်အဲဒီမှာပေါ့နော်ကျွန်မဟောဒီဘာပေါ့ကျွန်တော်တို့ကိုဒီကုန်းလေးတစ်ခုကဒီအမျိုးသမီးတွေဒီအစိုးရကောင်းဆောင်လုပ်နိုင်တဲ့အရေးချင်းရှိရလို့ထင်တာပေါ့နော်ဆိုတော့မိဘကိုကျွန်တော်တို့ဒီမေးတဲ့အချိန်မှာအဲဒီခေါင်းဆောင်လုပ်နိုင်ပါတယ်အမျိုးသမီးတွေကတော့ဒါအစိုးရပိုင်းမှာလည်းဒါပါဝင်ပြီးတော့မှဒီခေါင်းဆောင်အနေနဲ့အဲလုပ်ဖို့တက်အရေးချင်းရှိရလို့အဲဒီယုံကြည်တဲ့သူကဒီ97ရာခိုင်နှုန်းရှိပါတယ်ပေါ့နော်ဆိုတော့ကျန်တဲ့ဒီ100ရာခိုင်နှုန်း900ရာခိုင်နှုန်းတော့ကတော့ဒါမမယုံကြည်ဘူးမသိကြဘူးပေါ့နော်ဒီအမျိုးသမီးတွေခေါင်းဆောင်နိုင်မလားဆိုတဲ့အပိုင်းကိုအဲ့လိုဖြေကြပါတယ်နောက်တစ်ခုကကျတော့ဒီအမျိုးသမီးတွေဒီပြည်သူ့ရေးရာဒီစီမံခန့်ခွဲမှုအခြေအနေရှိသလားဆိုတဲ့မျိုးပုံမှလည်းဒါ90ရာခိုင်နှုန်းတော့ကဒါစီမံခန့်ခွဲနိုင်တဲ့အခြေချင်းရှိရဲဆိုပြီးတော့မှသူတို့အဲဒီဖြေကြတယ်ပေါ့နော်ဆိုတော့ဒီအပိုင်းကိုကြည့်ရဆိုလို့ရှိရင်တော့ဒါအမျိုးသမီးတွေကဒါတို့ဒါအမျိုးသမီးအချင်းချင်းကိုလည်းဒီထောက်ခံနေဆိုရက်အဲဒီသဘောတော့အဲရှိပါတယ်နောက်ထပ်မိကွန်းတစ်ခုမှကြတော့ကျွန်တော်တို့ကအဲဒီနိုင်ငံရေးမှဒီနိုင်ငံရေးဖြစ်စင်မှာပေါ့နော်ဒီအမျိုးသမီးတွေပါဝင်တာကိုအမျိုးသမီးအချင်းချင်းအောင်ထောက်ခံလာပေါ့နော်အချင်းချင်းထောက်ခံလာဆိုရက်အပိုင်းမှာလည်းဒါ83ရာခိုင်နှုန်းလောက်ကတော့ဒါထောက်ခံတယ်ဒါပေမဲ့ကျန်တဲ့တချို့ရာခိုင်နှုန်းတွေကြတော့လည်းဒါအမျိုးသမီးတွေအချင်းချင်းဒီမထောက်ခံဘူးဆိုရက်အခြေအနေမျိုးကိုကျွန်တော်တို့ဒီတွေ့ရတယ်ပေါ့နော
်ဟုတ်ကဲ့အရင်ရွေးကောက်ပွဲတွေနဲ့မတူတဲ့အမျိုးသမီးတွေပါဝင်မှုနဲ့ပတ်သက်လို့ရောထူးခြားခြားအပြောင်းလဲရဘာတွေတွေ့ရသေးလဲရှင်ပါဝင်မှုဆိုတာကလွှတ်တော်ကိုယ်စားလှယ်အနေနဲ့ပါဝင်တာလည်းဖြစ်စဉ်ဖြစ်မယ်ဒါမှမဟုတ်လို့ရှင်လည်းဒီမဲဆွဲစည်းအုပ်လှုပ်ရှားမှုတွေမှာနောက်ကနေပံ့ပိုးတာပဲဖြစ်ဖြစ်နောက်ရွေးကောက်ပွဲလုပ်ငန်းစဉ်ထဲမှာပါဝင်တာပဲဖြစ်ဖြစ်ဘောနော်ဘလို့ပုံစံမျိုးနဲ့အမျိုးသမီးတွေအထူးကဒီရွေးကောက်ပွဲနဲ့ပတ်သက်တဲ့ကိစ္စရပ်တွေမှာပါဝင်နေတာရောတွေ့ရတယ်ဒီပေါ်မှာရောနေလာမိတာရှိပါလားရှင
်အခုကတော့လေဒီ2020ဒီရွေးကောက်ပွဲပေါ့နော်အဲဒီ2020ရွေးကောက်ပွဲမှာတော့ဒီအမျိုးသမီးတွေရဲ့ပါဝင်မှုဒီရာခိုင်နှုန်းပေါ့နော်အဲဒီကိုယ်စားလှယ်နှောင်းစည်းရင်းသွင်းတာပေါ့လေအဲ့ဒီမှာပို့ပြီးတော့မှအဲဒီပို့များလာတာကိုတွေ့ရတယ်ပေါ့နော်ဥပမာပါတီတွေဆိုလို့ရှိရင်လည်းဥပမာဒီပြည်ပေါင်းတဲ့ဒီမိုကရက်တစ်ပါတီတို့နောက်ဒီ P3 တို့နောက်ဒီ MLD ပေါ့နော်ဒီ United Democracy အဖွဲ့ချုပ်တို့အဲသူတို့ဒီဆိုလို့ရှိရင်လည်းဟိုရာခိုင်နှုန်းတော်များများပေါ့နော်အဲသူတို့ဒီအမျိုးသမီးတွေကိုအဲဒီထည့်သွင်းပြီးတော့မှဒီကိုယ်စားလှယ်နှောင်းဖြစ်မဲ့ဒီဝင်ရောက်ပြီးတော့မှရှင်းတဲ့တဲ့ပုံမျိုးလေးတွေ့ရတယ်ပေါ့နော်ဥမာဖြစ်ဆိုရင်ဒီဒီပေါင်းတပ်ပါတီဆိုရင်သူကဒီအမျိုးသမီးကိုယ်စားလှယ်လောင်းကိုဒီ50ရာခိုင်နှုန်းလောက်ထည့်ထားတယ်ပေါ့နော်အဲဒါဟိုကပြည်သူလုံးဆိုလို့ရှိရင်လည်းဒီ27ရာခိုင်နှုန်းလောက်ပါတယ်ဒီမြန်မာပြည်သူစုအခွင့်အရေးအနေနဲ့ဆိုရင်လည်းဒီ30ရာခိုင်နှုန်းထိဒါတိုးလာတယ်ပေါ့နော်အရင်တုန်းကကြတော့ကျွန်တော်တို့ဒီ2015ဒီအမျိုးသမီးကိုယ်စားလှယ်လောင်းအရင်တွက်ထက်စာရင်တော့အခုကပို့ပြီးတော့မှအဲဒီညာလာတာကိုကျွန်တော်တို့တွေ့ရတယ်ပေါ့နော်အဲဆိုလိုတဲ့အိပ်ပေရတော့ဒီအမျိုးဒီဘာပေါ်နိုင်ငံရေးပါတီတွေအနေနဲ့အဲဒီရွေးကောက်ပွဲဖြစ်စဉ်မှာအမျိုးသမီးတွေရဲ့ပါဝင်မှုတွေကိုပို့ပြီးတော့မှဒီအားပေးလာတဲ့သဘောလို့ကျွန်တော်တို့အဲ့လိုထင်ပါတယ
်အဲ့လိုမျိုးဒီရွေးကောက်ပွဲမှာအမျိုးသမီးတွေဝင်ရောက်ရှင်းပြတာအပြင်ကိုပေါ့နော်တခြားရွေးကောက်ပွဲလုပ်ငန်းစဉ်တွေနောက်ဒီနိုင်ငံရေးလှုပ်ရှားမှုတွေမှာအမျိုးသမီးတွေပို့ပြီးတော့ပါဝင်လာတဲ့ဆိုတာကိုတော့ကျွန်တော်တို့ဒီ2020ရွေးကောက်ပွဲမှာပို့တိတိသာသာတွေ့လာရတယ်လို့တော့ပြောလို့ရမယ်ထင်ပါတယ်နော်
ဟုတ်ပါရဲ့ရှင့်ဟောဥမာအဖြစ်ဆိုရင်ဥမာကမ်ပိန်းမန်နေဂျာလောက်တာမျိုးပေါ့နော်အဲဒီမျက်စက်စီရင်ရေးပိုင်းနေမှာလည်းဒီအမျိုးသမီးတွေရဲ့ပါဝင်မှုကပို့ပြီးတော့မှအဲဒီအားကောင်းလာတယ်ပေါ့နော်အထူးသဖြင့်ကတော့ဒီအမျိုးသမီးဒီနိုင်ငံရေးကိုနိုင်ငံရေးဖြစ်စဉ်တွေမှာပါဝင်လှုပ်ရှားနေတဲ့အမျိုးသမီးတွေအတွက်အဲဒီစွန့်ရင်ပြင်းတဲ့ဒီကနန်းတွေဒီနိုင်ငံကအဖွဲ့အစည်းတွေရဲ့ဒီပူးပေါင်းဆောင်ရွက်မှုတွေနဲ့သူတို့ပေါ်မှာဖန်ပိုးပေးမှုတွေနဲ့ပြီးတော့အဲဒီပါတီတွေရဲ့ဒီအမျိုးသမီးတွေပေါ်မှာပို့ပြီးတော့မှအားပေးလာမှုပေါ့နော်အဲဒီဟာတွေကလည်းပို့ပြီးတော့ဒီအမျိုးသမီးတွေကိုဒီနိုင်ငံကြီးဖြစ်စင်မှာပို့မှုပြီးတော့မှအဲပါဝင်လာစီတယ်လို့တော့ကျွန်တော်တို့ထင်တယ
်။ဒါကတော့ဒီနှစ်2020ရွေးကောက်ပွဲအပေါ်အမျိုးသမီးတွေရဲ့စိတ်ဝင်စားမှုပါဝင်မှုတွေနဲ့ပတ်သက်လို့သဘောထားတွေကိုလေ့လာစစ်တမ်းကယူခဲ့တဲ့ New Myanmar Foundation ကရွေးကောက်ပွဲဆိုင်ရာအကြံပေးမျက်မျက်နာနာသင်ကိုဆက်သွယ်မိမြန်ခဲ့တာပါ။မြန်မာနိုင်ငံလူမျိုးရဲ့တဝက်ကျော်ရှိတဲ့အမျိုးသမီးတွေအခုဆိုရင်နိုင်ငံရေးဦးဆောင်မှုခဏတွေမှာရောဆက်လက်အတိုင်းအတာထိပါဝင်နေကြပြီလေ။ဦးဆောင်မှုကဏ္ဍမှာအမျိုးသမီးတွေပို့ပါလာဖို့ဘယ်လိုအခြေအနေတွေရှိဖို့လိုအပ်နေလဲ အနာဂတ်နိုင်ငံကြီးမှာအမျိုးသမီးကောင်းဆောင်တွေပုံမပေါ်ထွက်လာဖို့အလားအလာဘာပဲရှိနေတယ်ဆိုတာတွေကိုလည်းရှင်းပြင်းပြတ်မှဆက်လက်တင်ပြပေးမှာမို့စောင့်မျှော်နားဆင်ကြပါလို့ဖိတ်ခေါ်ရင်းနဲ့ပဲဒီသတင်းပတ်အမျိုးသမီးကဏ္ဍကိုကျေးဇူးပဲရနာဝင်ပြပါရှင်ဒီမှာကြည့်ကြပါရှင်